အရဖီကိုနားတော်တာဆင်းနေတဲ့တော်တာရှင်များမင်္ဂလာပါရှင်။နိုင်ငံဖြစ်စီလူမျိုးဖြစ်စီနိုင်ငံအတွက်လူမျိုးအတွက်အနစ်နာခံနိုင်သူများဘဝကိုစည်သေးသူတွေပေါင်းများတာနဲ့အမျှအဲ့ဒီလူမျိုးဟာကဘာမှာထိတ်တန်းနိုင်ငံထိတ်တန်းလူမျိုးဖြစ်မှာပါ။ထိတ်တန်းဆိုတာရုပ်ပိုင်းအတတ်ပညာပိုင်းကိုပြောတာမဟုတ်ပါဘူး။အဲ့ဒီနှစ်ခုလုံးတဲ့မျက်နှိုးပွဲကောင်းတဲ့ကိုချင်းသိက္ခာပြည့်စုံမှုပါလို့ဆရာကြီးဦးအောင်ရွှေရေးသားခဲ့တာကိုကျွန်မမှတ်မိနေပါတယ်။ကျမတို့မြန်မာနိုင်ငံရဲ့ဒီမိုကရေစီနိုင်ငံသစ်အတွက်အညွန်းတင်ကေတာတစ်ခုဖြစ်တဲ့လူထုခေါင်းဆောင်ဒေါ်အောင်ဆန်းစုကြည်ကိုကဘာကအတိအမှတ်ပြုလေးစားခဲ့တာဒီကိုချင်းသိက္ခာပြည့်စုံပြီးမိခင်ဘဝဇနီးဘဝကိုစည်သေးပြီးနိုင်ငံအတွက်အနစ်နာခံခဲ့လို့ပဲဖြစ်ပါတယ်။ဂျွန်လ16ရက်နေ့ဟာလူထုခေါင်းဆောင်ဒေါ်အောင်ဆန်းစုကြည်ရဲ့82နှစ်မြောက်မွေးနေ့ဖြစ်ပါတယ်။ဒေါ်အောင်ဆန်းစုကြည်မွေးနေ့မှာအထင်းအမှတ်တစ်ပင်စိုက်ပျိုးကြမှာဖြစ်တယ်လို့ရန်ကုန်မြို့ရွှေကုန်းတိုင်းအဖွဲ့ချုပ်ယုံကြည်မှလည်းယုံတစ်တက်ပွဲနဲ့ဒေါ်အောင်ဆန်းစုကြည်အတွက်စွန့်ကပ်စွန့်လောင်းလှူပွဲကိုဗဟိုအလုပ်မှုဆောင်အဖွဲ့ကကျင်းပမှာဖြစ်ပါတယ်။အဖွဲ့ချုပ်ပါတီဖိနှိပ်ခံရစဉ်ကာလမှာတော့ဒေါ်အောင်ဆန်းစုကြည်မွေးနေ့ကိုမြန်မာအမျိုးသမီးများနေ့အဖြစ်သတ်မှတ်ပြီးဒီမိုကရေစီရေးဆောင်ရွက်သူတွေနိုင်ငံအနှံ့အပြားမှာကျင်းပလို့ရှိကြပါတယ်။1999ဒေါ်အောင်ဆန်းစုကြည်မွေးနေ့စောင်းမပြိုင်ပွဲမှာပထမဆုံးရပြီးစာပေလောကထဲကိုကျမရောက်ခဲ့တာဒီလေဘဝမှာအကြီးမားဆုံးအမှတ်တရဖြစ်ခဲ့ပါတယ်ကျမတို့နိုင်ငံရေးအကျဉ်းသားနဲ့အကျဉ်းချမိသားစုတွေအပေါ်မြစ်တာအပြည့်ပေးရင်းနှီးနှွေးထွေးစွာဆက်ဆံခဲ့တဲ့ဒေါ်အောင်ဆန်းစုကြည်ဖြစ်ပါတယ်ကျမတို့ဖြတ်သန်းခဲ့ရတဲ့ဒုက္ခတွေအဖိနှိပ်ခံရမှုပင်ပန်းဆင်းရဲမှုတွေကဝစ်ကြွေးတွေမဟုတ်ပဲဒီမိုကရေစီအတွက်မျိုးစေ့တွေရေတောက်မြစ်တွေဖြစ်တယ်ဆိုတာကိုဒေါ်အောင်ဆန်းစုကြည်ကသူ့ဘဝနဲ့ရင်ပြီးပြခဲ့ပါတယ်လူထုခေါင်းဆောင်ဒေါ်အောင်ဆန်းစုကြည်ရဲ့စွန့်လွတ်အနစ်နာခံမှုတွေကကျမတို့အတွက်အလင်းရောင်ဖြစ်ခဲ့ပါတယ်မောင်းနှင်မှုတစ်ခုနဲ့စိတ်ခွန်အားဖြစ်စေခဲ့ပါတယ်ဂျွန်လာထဲမှာနိုင်ငံသားရေးဝန်ကြီးနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်အဖြစ်နဲ့တွားရမယ်ထိုင်းနိုင်ငံခရီးစဉ်မှာရွှေ့ပြောင်းမြန်မာအလုပ်သမားတွေထိုင်းမြန်မာနယ်စပ်ဒုက္ခသည်စခန်းကဒုက္ခသည်တွေရဲ့မျှော်လင့်ချက်စိတ်ဆန္ဒအားလုံးကိုဒေါ်အောင်ဆန်းစုကြည်စီမပုံထားကြပါတယ်။ရှောင်လွှဲလို့မရတဲ့ခုခံစစ်စစ်ဘေးရှောင်ပြည်သူတွေစစ်ပွဲကြောင့်လင်းသေးသားဆုံးမုတ်ဆိုးမတွေတားပြောင်မိကွန်းတွေဖခင်မဲ့ကလေးငယ်တွေသူတို့ရဲ့ရှေ့ခရီးအနာဂတ်တဲ့လက်ရှိဘဝကိုတရားထိုးပေးမဲ့သူကဒေါ်အောင်ဆန်းစုကြည်လို့သူတို့အားလုံးကအခိုင်အမာယုံကြည်ထားကြပါတယ်။မရေရာချင်းမပြေဆုံးချင်းနဲ့မျက်ရည်ပင်လယ်ကြီးထဲမှာကူးခတ်နေရတဲ့ဒုက္ခသည်တွေကိုမျက်ရည်လည်နေတဲ့မျက်ဝန်းနေနဲ့တနေ့အိမ်ပြန်နိုင်အောင်လုပ်ပေးပါမယ်ဆိုတဲ့ဒေါ်အောင်ဆန်းစုကြည်ရဲ့စကားတံကိုကျမတို့2012ဂျွန်လ2ရက်မဲလာဒုက္ခသည်စခန်းထဲမှာပြောခဲ့တာကိုလည်းအခုချိန်ထိကြားရောင်နေစေဖြစ်ပါတယ်။ကျမတို့မြန်မာနိုင်ငံသူနိုင်ငံသားတွေကတန်တမန်တွေပါကိုယ့်ရဲ့ကိုနှုတ်အမူအရာပြုမှုပြောဆိုမှုဟာကိုနိုင်ငံကိုကိုစားပြုနေတယ်ဆိုတာသတိထားပါတဦးကိုတဦးလေးစားကူညီပါဆိုတဲ့ဒေါ်စုရဲ့အမှားစကားကိုလည်းဒုက္ခသည်တွေအားလုံးရွှေ့ပြောင်းအလုပ်သမားတွေအားလုံးအမှတ်ရနိုင်မယ်ဆိုတာကိုလည်းကျမယုံကြည်နေပါတယ်ဟိုးတော့ကဒေါ်အောင်ဆန်းစုကြည်ကိုတီဗီထဲမှာမြင်တွေ့နိုင်ဖို့ကအရှားပါဆုံးလောကလက်ဆောင်ပါပဲနေအကျယ်ကျုပ်၈နှစ်နီးပါးကြာခံခဲ့ရစဉ်ကအင်းရကန်တဲကနေအိမ်ထဲကိုဝင်ရောက်လာတဲ့အမေရိကန်နိုင်ငံသားကျွန်ရတော့ကြောင့်အမှုရင်ဆိုင်ဖို့တရားရုံးကိုရောက်လာတဲ့ဒေါ်အောင်ဆန်းစုကြည်ရဲ့သတင်းတပ်ပုံကိုကျမတို့ရှာရှာပါပါကြည်ခွင်ရခဲ့ပါတယ်။မျက်နှာကိုခြိပြီးအာမန်ပါတဲ့ခြေလှမ်းနဲ့တရားရုံးကိုလှမ်းသွားတဲ့ဒေါ်အောင်ဆန်းစုကြည်နောက်ကိုရဲမေတွေပြေးလိုက်ရလို့ကျမတို့မှာမျက်ရည်ကြားကပြုံးရပါသေးတယ်။ယနေ့အသက်82နှစ်ပြည့်မွေးနေ့ရှင်ဒေါ်အောင်ဆန်းစုကြည်ရဲ့ဦးခေါင်းမှာမဟူရာရောင်နဲ့ငွေရောင်ရောထားတဲ့စံစားတွေလောကရန်အရေးအကြောင်းဇရာရဲ့အားပြိုင်မှုတွေကိုတိမ်မွေ့စွာအသွင်ကူးပြောင်းရေးဆိုတဲ့စိတ်ဇောအဟုန်ကလွှမ်းခြုံအနိုင်ယူသွားတယ်လို့ကျမဆိုပါရစီဒေါ်အောင်ဆန်းစုကြည်ကမူအပေါ်မှာကြံ့ခိုင်ပြီးနီးပရိရဲ့အပေါ်မှာပျော်ပြောင်းသူတစ်ယောက်ဖြစ်ပါတယ်လူထုကိုပြောခဲ့တဲ့မိန်ကွန်းပြောနေတဲ့အတန်ထဲမှာပဲ့တင်ရိုက်နေတဲ့ဒေါ်အောင်ဆန်းစုကြည်ရဲ့မြစ်တာကိုမျက်ဝန်းထဲမှာကျမတို့အားလုံးသိမြင်ခံစားခဲ့ရပါတယ်82နှစ်မြောက်မွေးနေ့ရှင်ဒေါ်အောင်ဆန်းစုကြည်အတွက်ကျမတို့အားလုံးညီညွတ်ချင်းဆိုတဲ့လက်ဆောင်ကိုပေးမယ်ဆိုရင်ဒေါ်အောင်ဆန်းစုကြည်ဝမ်းမြောက်ရှင်လန်းနှစ်ချိုက်စွာလက်ခံလိုက်မယ်လို့ကျမနဲ့ဆိုင်စွာယုံကြည်နေလျက်ပါအန်တီ တော့အောင်ဆန်းစုကြည်ကျမ်းမာပါစီရှင်တောတာရှင်များမျှဝေခံစားနိုင်ကြပါစီယေရှုတင်ပါတယ်ကျမနှင်းပန်းအိမ်ပါ